နိုင်ငံတော်သမ္မတအိမ်တော်မှာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကကျင်းပခဲ့တဲ့လုံခြုံရေးဆိုင်ရာအထူးအစည်းအဝေးမှာတမတော်ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းမယ်လို့ပြောခဲ့ကြောင်းနိုင်ငံသားဆောင်းပါရှင်လာရီချာကင်ကဇွန်လ23ရက်နေ့ကဘန်ကောက်ပို့စ်မှာရေးသားခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီနေ့နေပြည်တော်မြန်မာပြည်ပဆိုင်ရာကွန်ဗင်းရှင်းစင်တာနှင့်မှာသတင်းနောက်အချို့ကိုရှင်းလင်းပြောကြားခဲ့တာပါ။ဦးစော်ထေးကလာရီချာကင်ဆောင်းပါမှာပါတဲ့အချက်တွေနဲ့ပတ်သက်ပြီးညင်းဆိုခဲ့ပါတယ
်။ဘန်ကောက်ပို့စ်မှာလာရီချာကင်ရေးတဲ့ဆောင်းပါနဲ့ပတ်သက်လို့အဲ့မှာကျွန်တော်တို့ဟိုသမနာရဲ့အတိုင်ပင်ခံရဲ့တက်သူကျုပ်ပေါ့နော်သူသမနာရဲ့အစည်းအဝေးမှာပြဿနာတွေဖြစ်တယ်အာဏာသိမ်းမယ်ဆိုတော့ချိန်ကြောက်တယ်ဆိုပြီးတော့ပြောတဲ့ရေးထားတဲ့ဟာလုံးဝမှားပါတယ်။ဘာကြောင့်လဲဆိုတော့အဲ့အစည်းအဝေးကကျွန်တော်သတင်းလဲထုတ်တာတယ်နိုင်ငံကဆက်ဆံရေးအချိန်ဒီနောက်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းမဲ့အချိန်ဒီနောက်ရခိုင်ပြည်နယ်လုံခြုံရေးနေဆက်လုံခြုံရေးပေါ့နော်။ဒါသောဖြင့်အဲ့မှာတက်တဲ့ခေါင်းဆောင်တွေအကုန်လုံးအေးစစီပဲဆွေးနွေးတယ်အဲ့မှာအဲ့စီဝေးမှာကျွန်တော်တို့ကရှိပါတယ်အဲ့စီဝေးမှာအဲ့စီဝေးကနေမှရှိတယ်အဲ့ဒီဒေတာကန်ကြီးတဲ့ဘန်ကောက်ပို့စ်မှာရေးထားတယ်လို့မျိုးတက်မတော်ကာဝေးကြီးချက်ကနေပြီးတော့အာနာသိမ့်ဖို့အထိပြောတယ်ဆိုတဲ့ခါတွေကအလုံးဝမှပါတယ်ဆိုအဲ့ဒါတွေပြောချင်တာ
စောင်းမရှင်ရေးသားတယ်လို့တက်မတော်ကာဝေးဦးစီချုပ်ကဒေါသတကြီးပြောဆိုခဲ့တယ်ဆိုတာလည်းမဟုတ်တဲ့ကြောင်းဦးစော်ထေးကပြောပါတယ်အဲ့ဒီနေ့ဆွေးနွေးပွဲဟာပြပြလဲလဲနဲ့အဆုံးသတ်သွားတာလို့ဦးစော်ထေးကပြောပါတယ
်အဓိကအဖြစ်အဲ့ဒီကဆွေးနွေးတဲ့အပိုင်းကနံပါတ်1အဲ့လိုမျိုးဒေါသနဲ့ဒေါသစီပြောဆိုတာမျိုးလုံးဝမရှိဘူးနောက်နံပါတ်2အချက်ကအာဏာသိမ်းမှုပေါ့နော်တကယ်လို့အစိုးရကစီမံခန့်မှန်းနိုင်မှုမရှိရင်အတန်အာဏာသိမ်းမှုဆိုတဲ့ပြောကြားချက်မရှိဘူးနံပါတ်3အချက်ကအဲ့လိုမျိုးစိုးစိုးဝါးဝါးအဲ့လိုမျိုးအဆုံးသတ်သွားတယ်လို့မပြောလည်းနဲ့အဆုံးသတ်သွားတာမဟုတ်ဘူးအားလုံးနားလည်မှုရှိရှိနဲ့ပြပြလည်းနဲ့ပဲပြီးသွားတယ်
နိုင်ငံသားကပုဂ္ဂိုလ်တူပါဝင်မဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ကိုတမတော်ကာကွယ်ရေးဦးစီးချုပ်ကသဘောတူမတူမပြောကြပေမဲ့လွှတ်တော်မှာဆွေးနွေးတဲ့အချိန်မှာတော့တမတော်သားကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။တမတော်ရုံးပြောရေးဆိုခွင့်ရှိသူဦးစော်ထေးကသူ့အနေနဲ့ပြည်သူလူထုလူမှုစည်းဝါးအခြေအနေဒီမိုကရေစီအသွင်ကူးပြောင်းရေးမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးတွေမှာထိခိုက်မှာစိုးရိမ်တယ်လို့လည်းပြောပါတယ်
။ဟိုဆောင်းမကြီးကတော့ကျွန်တော်နံပါတ်1ကပြည်တွင်းရမဟုတ်ဘူး။နံပါတ်2အချက်ကတော့ဟုတ်သူရဲ့ဂျေးသားရေးရဲ့စစ်မြစ်ပေါ့နော်တရင်ကိုကားတဲ့စစ်မြစ်တွေကလည်းဘလောက်ခိုင်မှလည်းမသိဘူးခိုင်မှမှုလည်းမရှိဘူးတိကျမှုလည်းမရှိဘူးအဲ့ပေါ်မှာဒီလိုမျိုးကောလာဟလကိုပုံကြီးဖြစ်စေတယ်ပေါ့နော်ဒါကကျွန်တော်တို့သွားနေတဲ့ခုနပြောတဲ့တုံးချက်ပေါ့နော်သွားတိခိုက်မှုရှိနိုင်တယ်ရှိနိုင်တဲ့အတွက်လည်းဟိုအခုလိုရှင်းလင်းပြကြားခြင်းဖြစ်တယ်ပေါ့နော
်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာကပုဂ္ဂိုလ်ကြီးတူပါဝင်မဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းသွားမယ်လို့မေလာ31ရက်နေ့ကကြေညာခဲ့ပါဗါတယ်အဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ကိုပြည်တွင်းကလူပုဂ္ဂိုလ်တွေနဲ့သာဖွဲ့စည်းဖို့အဆိုကိုဇွန်လ6ရက်နေ့ကကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တဦးကတင်သွင်းခဲ့ပါဗါအဆိုကိုမဆွေးနွေးမီဇွန်လ10ရက်နေ့မှာနိုင်ငံတော်သမ္မတနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်ဒုတိယသမ္မတတွေလွှတ်တော်ဥက္ကဋ္ဌတွေဝန်ကြီးအချုပ်အပါအဝင်လုံခြုံရေးဆိုင်ရာအထူးအစည်းအဝေးကိုနိုင်ငံတော်သမ္မတအိမ်တော်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ